ဘင်္ဂလားဒေ့ရှ်နိုင်ငံကဒီအထူးကအတိုက်ခံ BNP အမျိုးသားရေးပါတီရဲ့နောက်ထပ်ဝါရင်ခေါင်းဆောင်၃ယောက်ကိုအစိုးရကဖမ်းဆီးလိုက်ပါတယ်။အာဏာရှင်ဆန်ဆန်အုပ်ချုပ်နေတယ်လို့ဝေဖန်ခံနေရတဲ့ဝန်ကြီးချုပ်ရှိတ်ခါစီနာကသူ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုနေသူတွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ပယ်ချခဲ့ပြီးတဲ့နောက်မှာအရင်စီးပွားကူသန်းဝန်ကြီးဟောင်းအမီယာကိုဆူရူမမော့ချောက်ဒရီကိုညရုံးကဖမ်းဆီးခဲ့တာပါ။ BNP ပါတီပြောခွင့်ရဇာဟီယာအူဒင်ဆွာပန်နဲ့ဒါကာမြို့တော်ဆရာပါတီဥက္ကဋ္ဌအမီနိုဟတ်တို့ကိုလည်းဖမ်းဆီးသွားတယ်လို့ပါတီကအတည်ပြုပါတယ်။ပါတီရဲ့ယာတို့အမြင့်ဆုံးခေါင်းဆောင်တွေကတယောက်ဖြစ်သူမီဇာအယ်မာဂီယာကိုဖမ်းဆီးပြီးရပ်ပိုင်းအတွင်းမှာပဲအခုလိုဖမ်းဆီးမှုတွေကိုလုပ်နေတာပါ။တခြား BNP ပါတီအကြီးအကဲခေါင်းဆောင်တွေနဲ့ပါတီကိုထောက်ခံသူယာနဲ့ချီကိုလည်းဖမ်းဆီးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဆင်းပေးပြီးတော့ဇန်နဝါရီကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မှာယာယီအစိုးရအုပ်ချုပ်ဖို့တောင်းဆိုဆန္ဒပြပွဲတွေပြီးတဲ့ကဲတဲ့နှစ်ကတည်းကဇက်တိုက်ရှိခဲ့တာပါ။ရဲတပ်ဖွဲ့ဝင်ထိပ်ပိုင်းခေါင်းဆောင်တချို့လူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြက်ပြက်လုပ်ခဲ့တယ်လို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေကိုလုပ်ခဲ့ပါတယ်ရှင်။